ရပ်ဘတ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ PACE ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာခွင့်ပိတ်လိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာရပ်ဘတ်အဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ10ရက်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညှင်းဆိုလိုက်တာပါ။ဒါဟာရပ်ဘတ်အဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပိတ်တာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း PACE အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
်။ရပ်ဘတ်အဖွဲ့စည်းရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုနောက်ကရွေးကောက်ပွဲဖြစ်စဉ်ရဲ့တည်ငြိမ်မှုပို့ဆိုးတာကတော့ကျွန်တော်ရွေးကောက်ပွဲအလွန်ကာလမှာရှိတဲ့အငြင်းပွားမှုနဲ့တည်ငြိမ်မှုတွေကိုတော့ကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့ဟိုအနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုဒီနေ့ကထပ်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားပါ။အစဉ်းစားပြီးတော့ကျွန်တော်မြင့်တိုင်ရတယ်။ကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်မို့ဒီကာလမှာရွေးကောက်ပွဲအောင်မြင်ဖို့ဆိုလို့ရှိရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီအရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာရဲ့ပူးပေါင်းဆောင်ရွက်မှုကိုပါဝင်တဲ့ဒီရွေးကောက်ပွဲဟာကျွန်တော်တို့ယုံယုံကြည်ကြည်နဲ့အောင်မြင်ဖြစ်ဖို့ဆိုရင်မတန်ခဲရင်ပါ
။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး။ PACE အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ဘတ်အဖွဲ့တွေရဲ့အခန်းကဏ္ဍပိုအရေးကြီးနိုင်တယ်လို့ပြောပါတယ်။တခြားစောင့်ကြည့်လေးလာရဲ့အဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOA ကိုပြောပါတယ်။
အမီးစနစ်တကျလုပ်တဲ့အဖွဲ့အစည်းတစ်ခုကအသေးအဖွဲ့ကပုံတင်ပေါ့နော်မလုပ်တာလေးတစ်ချက်ကိုပဲအကြောင်းကြပြီးတော့ဟိုစောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာတော့ဟိုကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ရှင်လေးလာရဲ့အရက်ထက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကားတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကအဲတရားမျှတမှုလွတ်လပ်မှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေတဲ့စာမျိုးတွေလေအခုခုပေါ့နော်တရားမှုရောရှိလာလိမ့်မယ်လို့ထင်နေရှိတာ
။နယူးမြန်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမနာနာသင်ကတော့စောင့်ကြည့်အကဲခတ်ခွင့်မပြုရကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆွေးနွေးစေခြင်းတဲ့အကြောင်းပြောပါတယ်။အဲ့
ဒါကျွန်တော်တို့ဒီကိစ္စတန်းတော့အဲဒီသင်ဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေလေ။ဒါဥပဒေရဒီမှတ်ပုံတင်လို့လည်းရတယ်မှတ်ပုံတင်ဘယ်နဲ့လဲနေနိုင်တယ်ဆိုတော့ဟာဒီအနေအထားတစ်ခုပေါ့လေ။အဲ့လိုမျိုးတို့ဟာလေးရှိရတဲ့အခါကျတော့ကျွန်တော်ထင်တယ်မှတ်ပုံတင်ခြင်းမတင်ရတော့ဒီအတက်တက်တစ်ခုတွေတော့ဒီရှိနေတယ်ပေါ့နော်ကျွန်တော်လည်းအဲ့လိုတင်ပါ
2015အထွေထွေရွေးကောက်ပွဲမှာ PACE အဖွဲ့အပါဝင်ရပ်ဘတ်အဖွဲ့စည်း50ကျော်ကစေတနာဝန်ထမ်း11,300ကျော်ဟာမဲဆန္ဒရှင်စင်းကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစူးစီးရဲ့လုပ်ငန်းနဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ